မြန်မာနိုင်ငံရဲတပ်ဖွဲ့ကိုတော့အစ်စ်မြင့်တင်ပေးဖို့ဥရောပသမဂ္ဂကအစိုးရနဲ့သဘောတူညီမှုရရှိပြီးဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရဲ့တာမတ်ကြီးဖြစ်လာတဲ့မစ္စတာရိုလန်ကိုဗီယာကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်ထူထောင်ရေးတွေမှာလည်းဥရောပသမဂ္ဂကဆက်လက်အကူအညီပေးသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့မနေ့ကကျင်းပခဲ့တဲ့တာမတ်ကြီးရဲ့မိတ်ဆက်သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
အဖက်ဖက်ကပြည်ပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုပြီးတော့ပြည်တွင်းနဲ့နိုင်ငံတကာကပါပြောဆိုနေတဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုအစစ်မြင့်နေပေးဖို့ဥရောပတမကနဲ့အစိုးရအကြားသဘောတူညီမှုတွေရရှိတာပြီးဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပတမကတာဝန်ကြီးမစ္စတာရိုလန်ကိုဗီယာကဒီနေ့သူ့ရဲ့တာမတ်မိတ်ဆက်ပွဲမှာပြောပါတယ်
Good project so far, where we have trained about 30 or 40, you know, chief policemen, so that they can, you know,
သူပြောသွားခဲ့တာကတော့ဒီစီမံကိန်းအတွက်အရင်ဦးဆုံးတော့ရဲအရာရှိ30နဲ့40ကျော်ကိုရွေးချယ်မှာပါ။အဲ့ဒီကနေသူတို့ကိုတနင်္ဂနွေပေးမှာပါ။ဒေါသထွက်နေတဲ့ဆန္ဒပြနေတဲ့သူတွေအကြားရဲတပ်ဖွဲ့တွေနဲ့ဘလို့ဖြည့်ရှင်းတဲ့နယ်ဆိုတာမျိုးပါ။ဒါအပြင်ရဲတွေရဲ့အဝတ်အစားတွေအသုံးပြုတဲ့ပစ္စည်းတွေကအစားအစစ်မြင့်နေနိုင်မှုတွေကိုလည်းဆောင်ရွက်ပေးမှာပါ။အစိုးရကလည်းဒီစီမံကိန်းနဲ့ပတ်သက်ပြီးစိတ်ဝင်စားသလိုအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းလှုပ်တင်နေဆိုပြီးတော့ပြောဆိုနေပါတယ်။ဒီစီမံကိန်းကြီးကိုဒီနှစ်ကုန်ပိုင်းမှာစတင်နိုင်မယ်လို့ထင်ပါတယ်လို့သူကပြောသွားခဲ့တာပါ။လက်ရှိချိန်မှာတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာအထူးကရုံးဖြည့်ရှင်တဲ့နေရာမှာအားနည်းချက်တွေရှိသလိုလူ့ခွင့်ရေးဆိုင်ရာလိုက်နာမှုတွေမှာလည်းနိုင်ငံတကာစံနှုန်းတွေနဲ့မကန့်ညီဘူးဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောခဲ့မှုပါတယ်။ဥရောပတမကတာဝန်ကြီးဖြစ်လာတဲ့မစ္စတာရိုလန်ကိုဗီယာကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေပေါ်မှာ EU အနေနဲ့ကျင့်တတ်မှုရှိပြီးတော့နိုင်ငံရေးအခြေအနေတွေလည်းတိကျပုံပြီးပွင့်လင်းလာအောင်မယ်လို့မျှော်လင့်ထားတဲ့အကြောင်းသူကပြောပါတယ်။
And this is why the EU has actually, you know, engaged so quickly with Myanmar.in lifting the sanctions
သူပြောသွားခဲ့တာကတော့မြန်မာနဲ့ EU ကြားပြန်ပြီးထိတွေ့ဆက်ဆံမှုတွေဟာမြန်မြန်ဆန်ဆန်ပဲဖြစ်လာခဲ့တာပါအရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့တယ်လို့တနိုင်ငံနဲ့တနိုင်ငံကြားထိတွေ့မှုရှိလာတဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းအလင်းအမြန်ပြန်ဖွင့်ပေးခဲ့ပါတယ် GSP လို့ခေါ်တဲ့အထူးကုန်သွယ်မှုအခွင့်အရေးတွေကိုလည်းပြန်ပြီးတော့ပေးခဲ့ပါတယ်နောက်ပိုင်းမှာမြန်မာနိုင်ငံအတွက်ပွင့်လင်းမှုတွေကလည်းတိကျပုံပြီးရှိလာမှာပါလို့သူကပြောခဲ့ပါတယ်ဒါ့အပြင်လာမယ့်2015မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိမရှိကိုလည်းဥရောပသမဂ္ဂအနေနဲ့စောင့်ကြည့်နေတယ်ဆိုပြီးတော့ပြောပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာလည်းဥရောပတမကအနေနဲ့ကူညီပေးမှုတွေလှုပ်ဆောင်နေပြီးတော့မြန်မာနိုင်ငံအတွင်းကတိုင်းရင်းသားတွေနဲ့အများဆုံးပြန်လည်တည်မြက်ရေးဖြစ်လာဖို့ကိုလည်းမျှော်လင့်ထားတယ်လို့ပြောပါတယ်
။ In a way that will reconcile people. I'm not saying it's easy. I understand it's not easy. But it's worth for you, for your children and for the future of this country.
သူပြောသွားခဲ့တာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပေါ်နေတဲ့ပြည်ပခါတွေအများဆုံးညှိနှိုင်းနိုင်မယ်လို့ယုံကြည်ပါတယ်။မြန်မာကြီးပြည်လည်လည်နိုင်မှုတော့ခက်ပါတယ်။ဒါကိုလည်းနားလည်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာဖြစ်ပေါ်လာမယ့်နောက်မျိုးဆက်တွေအတွက်ဒီပြဿနာတွေမကြံခဲ့ဖို့လိုပါတယ်။ EU အနေနဲ့ညှိနှိုင်းရေးဖြစ်စဉ်တွေအတွက်အကောင်းဆုံးကူညီပေးသွားမှာပါလို့သူကပြောပါတယ်။မြန်မာနိုင်ငံရဲ့ညှိနှိုင်းရေးဖြစ်စဉ်တွေအတွက်ကူညီပေးဖို့ရှိပြီးတော့လက်ရှိချိန်မှာတော့ဒုက္ခသည်စခန်းတွေကိုပြန်လည်တည်ဆောက်ပေးတာပြည်ရင်းညှိနှိုင်းရေးအတွက်ကျွမ်းကျင်သူတွေငှားရမ်းပေးတာတွေကိုလည်းဥရောပတမကကလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။ဒါမဲ့နိုဝင်ဘာလအတွင်းမှာမြန်မာနဲ့ EU အကြားစီးပွားရေးအထူးအဖွဲ့တွေတွေ့ဆုံမှုရှိပြီးတော့စီးပွားရေးနဲ့ယင်းနှိမ့်ညွတ်မှုလုပ်ငန်းတွေကိုအဓိကထားပြီးဆွေးနွေးသွားမယ်ဆိုပြီးတော့လည်းတာမတ်ကြီးကပြောခဲ့တာပါခင်ဗျာ။